အမေရိကန်သမ္မတဂျိုးဘိုင်ဒန်အစိုးရဖွဲ့ဝင်တွေကပထမဆုံးပြည်ပခီးစဉ်ဖြစ်အာရှဒေသမှာရောက်နေတဲ့နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကန်ဟာဒီကနေ့မှလည်းမြန်မာနိုင်ငံနဲ့ပတ်သက်ပြီးပြောဆိုခဲ့ပါတယ
်The military is attempting to overturn the results of a democratic election, brutally repressing peaceful protesters.
မြန်မာနိုင်ငံမှာဒီမိုကရေစီနှီးကြရွေးကောက်ပွဲတစ်ခုရဲ့အရလတ်ကိုပြောင်းပြန်လှန်ပစ်ဖို့စစ်တပ်ကကြိုးစားနေပါတယ်။ဆန္ဒပြသူတွေကိုရရဲဆက်ဆက်ဖြိုခွဲနေပါတယ်။သူတို့နိုင်ငံရဲ့အနာဂတ်အတွက်သူတို့ကိုယ်တိုင်ပါဝင်ခွင့်ရဖို့ရိုးရိုးလေးတောင်းဆိုသူတွေကိုပြစ်ခတ်နေပါတယ်လို့ဝန်ကြီးဘလင်ကန်ကပြောပါတယ်။ဝန်ကြီးဘလင်ကန်နဲ့ကာဝေးဝန်ကြီးလွိုက်အော့စတင်တို့ဟာဂျပန်နိုင်ငံကနေတောင်ကိုရီးယားနိုင်ငံဆိုးမျိုးတော်မှာရောက်နေတာဖြစ်ပြီးတောင်ကိုရီးယားနိုင်ငံသားဝန်ကြီးချွန်ဝီယောင်နဲ့တွေ့ဆုံဆွေးနွေးချိန်တွင်အဲလိုပြောသွားတာပါ။အစဒီတာအပါအဝင်ကမ္ဘာတဝန်းမှာဒီမိုကရေစီရိုးရိုးကျဆင်းလာနေတာကိုဝန်ကြီးဘလင်ကန်ကထောက်ပြပြောဆိုတာမှာမြန်မာနိုင်ငံအခြေအနေကိုအရင်ဆုံးစပြောတာဖြစ်ပါတယ်။အဲဒီနောက်မှာဟောင်ကောင်နဲ့တိုင်ဝမ်မှာဒီအစိုးရကဆက်ဖက်လှုပ်ဆောင်နေတာတွေတိဘက်မှာလူခွင့်ရေးချိုးဖောက်နေတာတောင်တရုတ်ပင်လယ်မှာနိုင်ငံတကာဥပဒေကိုချိုးဖောက်လှုပ်ဆောင်နေတာမြောက်ကိုရီးယားအစိုးရကသူ့လူထုပေါ်ဖိနှိပ်အုပ်ချုပ်နေတာတွေကိုတခုချင်းပြောသွားပါတယ်။အခြေခံအခွင့်အရေးနဲ့လူလက်ခွင့်တောင်းဆိုသူလူထုနဲ့အတူရပ်တည်ရမှာဖြစ်ပြီးအဲဒီအခွင့်အရေးတွေကိုဖိနှိပ်သူတွေကိုစန့်ကျင်ကြရမယ်လို့လည်းဝန်ကြီးဘလင်ကန်ကပြောပါတယ်။